ဆယ်စုနှစ်ပေါင်းများစွာတွင်လူတွေရဲ့အပြုအမူကြောင့်ကမ္ဘာမှာရှိနေတဲ့အပင်နဲ့သတ္တဝါမျိုးစိတ်ပေါင်း ဒီတက်တန်းမျိုးတုံးမဲ့အန်ဒီရရှိနေကြောင်းတနင်္လာနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂအစီရင်ခန်းစာကသတိပေးလိုက်ပါတယ်ဒီအစီရင်ခန်းစာအတွက်ဒါဇင်နဲ့ချီတဲ့နိုင်ငံတွေကသူ့တည်တည်ပေါင်း၄၅၀ရောက်လောက်ကပြုစုရေးသားခဲ့တာဖြစ်ပါတယ်သူတို့ရဲ့ရှာဖွေတွေ့ရှိချက်တွေအရအစုလိုက်ပြုံလိုက်မျိုးတုံးမဲ့ဖြစ်ရဟာလူ့သမိုင်းမှာအရင်ကတကြိမ်တစ်ခါမှမဖြစ်ဘူးတဲ့အခြေအနေမျိုးဖြ ဲ့နှစ်တန်းပေါင်း၁၀တန်းကအခြေအနေနဲ့နှိုင်းရှင်ရင်အခုမျိုးစိတ်တွေမျိုးတုံးလာမယ်နှုန်းကအစာပေါင်းထောင်နဲ့ချီဉာဏ်ဆန်မှာဖြစ်ကြောင်းသိပံပညာရှင်တွေကပြောပါတယ်လက်ရှိကမ္ဘာပေါ်မှာတတဝါနဲ့အပင်မျိုးစိတ်ပေါင်း၈တန်းရှိနေပါတယ်စာမျက်နှာ1800ပါတဲ့အဲ့ဒီအစဉ်ခန်းစာကို9ချိန်မြောက် IPBES လို့ခေါ်တဲ့ဇီဝမျိုးကွဲနဲ့ဂေဟစနစ်ဆိုင်ရာသိပံမူဝါဒနိုင်ငံတကာညီလာခံမှာထုတ်ပြန်ခဲ့တာပါအစုလိုက်ပြုံလိုက်မျိုးတုံးမဲ့ NDA ကိုဖြည့်ရှင်းဖို့လူမှုအဖွဲ့အစည်းလိုက်ပြုပြင်ပြောင်းလဲမှုတွေလိုအပ်မှာဖြစ်ကြောင်းအစဉ်ခန်းစာကအကြံပြုထားပါတယ်ရှင်